တော်ရရှိမြတ်ခင်ဗျာအမေရိကန်ပြည်တော်စုမှာဒုက္ခသည်အဖြစ်ခလုံးဝင်ရထားသူမြန်မာနိုင်ငံကလူတချို့ရဲ့ကိုယ်ရေးအချက်လက်တွေကိုပြန်စစ်ဆေးဖို့အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကအခုရက်ပိုင်းအတွင်းမှာဆင့်ခေါ်မှုတွေပြုလုပ်နေပါတယ်ဆင့်ခေါ်စာရသူတွေကြားထဲမှာစိုးရိမ်မှုတွေလည်းဖြစ်နေပါတယ်အခုလိုဆင့်ခေါ်စာရသူတွေဟာမလေးရှားနိုင်ငံကတဆင့်ရောက်လာတဲ့မြန်မာဒုက္ခသည်တွေအ ကျော်အောင်လင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ရှင်းပြပါတယ်
။ဒီလိုပါကျွန်တော်တို့သိတဲ့လောက်ကတော့မလေးရှားမှာပမာတိသားတွေ2005-2006ကနေစပြီးတော့ဒုက္ခတဲ့နာမည်စရင်းကောက်တဲ့အခါမှာနာမည်တွေထပ်တာတွေအများကြီးရှိတယ်။ဥပမာလူတစ်ယောက်ကစခန်းတစ်ခုကနေသူ့နာမည်ပေးလိုက်တယ်။မွေးတက္ကရအဖေမေးနာမည်နောက်တခြားစခန်းမှာလည်းအဲ့ဒီနာမည်အဲ့ဒီလူကပဲတော့ပြန်လျှောက်တယ်ဆိုတော့နာမည်သူမွေးတက္ကရသူအဖေနမည်နာမည်သူကအဲ့ဒါမလေးရှားမှာတော့ပြဿနာမတက်ဘူးအမေရိကန်ကိုသူတို့ရောက်လာတယ်အမေရိကန်ရောက်တဲ့ခါမှာ citizen သူတို့လျှောက်တဲ့ခါမှာအဲ့ဒီပြဿနာတွေပေါ်လာရောနာမည်လည်းတူတယ်မွေးတက္ကရတူတယ်အဖေမေတူတယ်အဲ့တော့လူက5ယောက်လို့ရှိလာတယ်3ယောက်ရှိလာတယ်အဲ့ဒီချိန်မှာအမေရိကန်ဆိုရတယ်ဘလို့မှဒီရှေ့ဆက်လို့green card တို့ citizen လို့ပြလို့မရဘူးအဲ့ဒါကိုအမေရိကန်နိုင်ငံခြားဝန်ကြီးဌာနနဲ့ technical ကစပြီးတော့ fraudulent case လို့ခေါ်တယ်အဲ့လိုမလေးရှားမှာအဲ့လိုနာမည်သူနဲ့နေတဲ့အမှု6000လောက်သူတို့တွေ့ရတယ်အဲ့ဒီစေတနာတွေဒီနေ့သူတို့ပြန်ဖြည့်ရှင်းဖို့လုပ်တာဖြစ်တယ်လို့ကျွန်တော်တို့ယူဆတယ
်ဆိုတော့ဘသူဟာဒီနာမည်ရင်းနဲ့ရောက်လာတဲ့သူအစ်စ်အမှန်လဲဆိုတော့ကိုအမေရိကန်လူမှုကြီးကြိုက်ဌာနကစစ်ချင်တဲ့သဘောပေါ့
အဲ့ဒါဘောဖြစ်မယ်လို့ပဲကျွန်တော်တို့ယူဆတယ်အခုထီတော့အတိအကျပြောလို့မရသေးဘူ
းဒီလိုစစ်စေးမေးမြန်းမှုတွေကြောင့်မို့လို့အေးအေးယူခံရတဲ့လူတွေသတိပေးခံရတဲ့လူတွေရှိတယ်လို့ကြားပြီလားခင်ဗ
ျမကြားရသေးဘူးအခုထီတော့
အခုကြားရတဲ့သတင်းတွေအရအခေါ်ခံရတဲ့လူတွေစာရောက်လာတဲ့လူတွေဟာမလေးရှားကနေလာတဲ့လူတွေစီကိုပဲရောက်တာလားအိန္ဒိယတို့ထိုင်းတို့ဘက်ကလာတဲ့လူတွေစီကိုရောက်လေကြားလားခင်ဗျာ
စာရတဲ့လူတွေကတော့မလေးရှားလေလာတဲ့လူတွေပဲဖြစ်ပါတယ
်ဟုတ်ပြီဆိုတော့ခုနကပြောတာဖြစ်နေတာပေါ့ဒါဆိုရင်မလေးရှားကပြဿနာကိုပြန်ဆ
ောင်ပါတယ်မလေးရှားမှာအခုအဲ့ဒီကိစ္စကြောင့်အမေရိကန်ဆိုရနေ warning ပေးတယ်မလေးရှား UNHCR ကိုအဲ့ဒါလူ4000ကျော်လောက်အမေရိကန်ကိုမဝင်နိုင်ပဲဖြစ်သွားတယ်အခု
ကဟုတ်ဒါဆိုဒီပြဿနာမသေးဘူးပဲ
မလေးရှားမှာရှုပ်ခဲ့တဲ့အရှုပ်ထုတ်ကအခုပေါ်လာတယ်လို့ပဲပြောလို့ရတာပေါ့
ဒါဆိုရင်ဒါဟာစီးပွားရေးပုံစံနဲ့လုံနေတာလားဖွဲ့စည်းတစ်ခုခုအုပ်စုတစ်ခုခုကနေလုံနေတာလားခြားနိုင်ငံသားတွေရောပါသလားမြန်မာနိုင်ငံသားတွေပဲဖြစ်နေတာလားဘယ်လိုကြားလဲခင်ဗျ
ပေါင်းစုံပါပဲမလေးရှားမှာသူတို့ဒီမမပီသားတွေတိတ်နေချီဒုက္ခတွေနေနဲ့ရောက်တယ်အဲ UNHCR ကနေ2010ခုနှစ်အထိက B2 လို့ခေါ်တဲ့အထူးအခွင့်အရေးပေးလိုက်တယ်။ပေးပြီးတော့ဒုက္ခတဲ့နေရာများတဲ့စခန်းတွေမှာသူတို့နာမည်စာရင်းသွားကောက်တယ်။ဒုက္ခတဲ့ဖြစ်သတ်မှတ်တဲ့လူတွေရော။အဲဒီမှာနံပါတ်1ကတော့ UNHCR ဝန်ထမ်းတွေကိုယ်တိုင်ကနမောနမဲနဲ့နာမည်ထပ်တာတွေအဲ့ဒါပါလာတယ်။နောက်တစ်ခုကဒီမြန်မာနိုင်ငံသားတွေကိုယ်တိုင်ကဒီရောင်းစားတာတွေရှိတယ်။ကိုယ်ကတော့မသွားတော့ဘူးပေါ့နော်။ကိုယ့်ရဲ့ identity UN နာမည်ကိုရောင်းလိုက်တာရှိတယ်ပိုက်ဆံနဲ့တခုကတော့ဒီစခန်း3လေးခုမှာတဲ့တခုအရင်ရရသွားမယ်ဆိုပြီးတော့တယောက်ထဲရပဲစခန်းတစ်ခုနောက်တစ်ခုမှာနာမည်ပြန်ပေးနောက်တစ်ခုကကိုယ့်ရဲ့နာမည်ရင်းစရင်းပေးအဲ့လိုလုပ်လိုက်တာတွေလည်းရှိတယ
်ဟုတ်ကဲ့ဒီတိုင်းဆိုချင်းရောက်လာတဲ့လူတွေကတော့မြန်မာနိုင်ငံကလာတဲ့လူတွေပဲပေါ့တခြားနိုင်ငံသားတွေတော့မပါဘူးပေါ့
ကျွန်တော်မသိဘူးအဲ့ဒါတော့ကျွန်တော်သိတယ်လို့ကျွန်တော်တို့စီလာပြီးတော့ဒီစာရပါတယ်အခုညီပေးလို့ရမလားဆိုတော့ကျွန်တော်မြန်မာနိုင်ငံသားတွေပဲသိတာဟု
တ်ဟုတ်ကဲ့
အမေရိကန်မှာ5နေရင် citizen ရှောက်လို့ရပြီဟုတ်5အထိတော့ကိစ္စမရှိသေးဘူး citizen သွားရှောက်တဲ့အခါမှာပေါ်သွားနာမည်တူတာကိစ္စမရှိသေးဘူးမွေးတက္ကသိုလ်တူတာကိစ္စမရှိသေးဘူးနည်းနည်းတော့ကိစ္စရှိလာပြီအဖေနာမည်ရောအမေနာမည်ရောတူလာတဲ့အခါကျတော့ဒါအမေရိကန်ဆိုတာမှာ central data system မှာပေါ်သွားတာ
โอเคสรุปคุณน่ะပြောခဲ့တဲ့အတိုင်းဆိုရှင်မလေးရှားဘက်မှာလာမဲ့လူတွေလည်းရက်သွားတယ်ဆိုတော့ဒီလိုမျိုးလိန်ပြီးတော့ရှောက်တဲ့ဒီလိုလုပ်ငန်းမျိုးတွေကိုလုပ်နေတဲ့အားတွေလည်းရက်သွားပြီလားခင်ဗျာဘယ်လိုကြားပါလဲ
အခုတော့မလေးရှားမှာကိုယ်တိုင်က2013ကျော်ပြီးရင် refugee ကိုလက်မခံတော့ဘူးနာမည်စရင်းမကောက်တော့ဘူ
းဆိုတော့ဒီဇလန်လည်းမရှိတော့ဘူးပေါ့
ဟုတ်တယ်ဟုတ်တယ်ဒါပေမဲ့2013မတိုင်ခင်မှာလူတောင်းနဲ့ချီပြီးတာမှတ်ပုံတင်ပြီးတာဖြစ်တာဟုတ်
ဟုတ်ကဲ့ဆိုတော့အခုမလေးရှားမှာဒီလိုလာဖို့အစီအစဉ်လုပ်ထားပြီးတော့မလာပြဖဲကြံနေတာကအခုဘယ်လောက်လောက်ရှိတယ်ကြားလဲခင်ဗျ
4000ကနေ9000လောက်ရှိတယ်လို့ကြားတယ်ကျွန်တော်တို့2016တုန်းကသွားတယ်လေ
ဟုတ်ကဲ့
ကျွန်တော်ကိုယ်တိုင်လည်းသွားတယ်မလေးရှားအဲ့မှာသူတို့ပြောပြတာ
ဟုတ်ကဲ့ဒေါက်တာရိုရင်းကကျေးဇူးအများကြီးတင်ပါတယ်